အမေရိကန်နိုင်ငံသားတွေအပါအဝင်ကမ္ဘာတဝန်းကလူတွေဟာ2019ခုနှစ်ကိုနှုတ်ဆက်ချမ်းရပြီး2018နှစ်သစ်ကိုကြိုးဆိုဖို့ပြင်ဆင်နေကြပါပြီ။အခုလိုအချိန်မျိုးမှာအမေရိကန်တွေနှစ်သစ်ကိုကြိုးဆိုကြပုံတချို့ကိုပြောပြကြပါမယ်။အမေရိကန်ကနှစ်သစ်ကြိုးဆိုပွဲတွေထဲမှာအထင်ရှားဆုံးကတော့နယူးယောက်မြို့ကပွဲဖြစ်ဖို့များပါတယ်။1904ခုနှစ်ကတည်းကစလုပ်ခဲ့တဲ့နယူးယောက် Times Square ကနှစ်သစ်ကြိုးဆိုပွဲမှာတိုင်ကြီးပေါ်ကနေဘောလုံးကြီးတစ်လုံးတစ်ဖြည်းဖြည်းကျလာပြီးတော့တိုင်အောက်ကိုရောက်တဲ့အချိန်ဟာဒီဇင်ဘာလ31ရက်ညတကောင်တက်တဲ့နှစ်သစ်ကူးချိန်ပဲဖြစ်ပါတယ်။အမေရိကန်ကနှစ်သစ်ကူးကြိုးပွဲတွေမှာ all land sign တခြင်းကိုအများဆုံးကြားကြရဖို့ရှိပါတယ်။ဟိုအရင်ကပေါ်လို့ဆိုရမယ်။ all long အကူလို့အတိအပယ်ရပါတယ်။နှစ်သစ်ကူးကြီးညတကောင်မှာအမေရိကန်တွေနန်းရှုပ်ကြတဲ့အလေးထားတစ်ခုကိုလည်းတွေ့ကြရမှာဖြစ်ပြီးဘာလို့အဲ့ဒီလိုလုပ်ကြတာလဲဆိုတာကိုတော့ဘယ်သူမှအရှင်းမပြနိုင်ပါဘူး။ Hollywood ရုပ်ရှင်လောကသတင်းမီဒီယာနဲ့နိုင်ငံရေးလောကတွေမှာလိမ္မိုင်းမတော်တရားလုပ်တဲ့သတင်းတွေထွက်ထားတာကြောင့်ဒီအလေးထားတိတ်ကြီးတော့ကြံရင်မှမဟုတ်ပေမဲ့ဆက်ပြီးတော့ရှိနေဦးမှာကိုမြင်တွေ့ကြရဖို့ရှိပါတယ်ခင်ဗျာ။